ကျောင်းပြုပြီးလက်ပြန်သူကပြန် ကတော့ပစ္စည်းလက်မခံသူကလက်မခံဒီကြားတဲ့ကတော့ဘွဲတက်တဲ့တိုင်းဝင်ကြီးချုပ်ကိုယ်တိုင်အဖျားခက်ခံလိုက်ရသည်အဲ့ဒီကြီးရဲ့တွေးကြားကကတော့ပစ္စည်းလက်မခံတဲ့အကြောင်းလူမှုရေးစာမျက်နှာမှာကြေညာတဲ့ဆရာကြီးနှစ်ဦးအနေဆရာမောင်သိလွင်လူရုကိုဆက်သွယ်မေးမြန်းဖြစ်ပါတယ်ဆရာကြီးကကတော့ပစ္စည်းဘာကြောင့်လက်မခံတဲ့အကြောင်းမေးတာပါပဲ
ဒါပေမဲ့အဲ့ဒီအကြောင်းတဲ့ဆရာကြီးကြုံခဲ့ဘူးတဲ့စာရေးဆရာကတော့ဘွဲတွေအကြောင်းကိုပဲအားပါတရအမိန့်ရှိပါတယ်ပထမဆုံးအမိန့်ရှိတာကစာချင်းကောင်းခဲ့တဲ့မြန်မာနိုင်ငံစာရေးဆရာအသင်းအကြောင်းပါပဲကျွန်တော်အတွေ့အကြုံညာနောက်တော့ကျွန်တော်ရဲ့ရှေ့ကချက်တမ်းမှုတွေကိုလည်းလေ့လာတဲ့အရာပြောရလို့ရှိရင်တော့ဒီစာရေးဆရာအသင်းဆိုတာကတစ်ချိန်လုံးကတော့
အမှန်တန်ကိုစီစီလုံးလုံးနဲ့လေတကယ်ပုံကိုယ်ကြီးပါပဲဥပမာဖေးလို့ပါလေ။ညာကြီးပါနော်။အဲ့လိုပုံကိုယ်ကြီးနဲ့စခဲ့တာပါ။နော်ဂျပန်ခေတ်မှာလည်းရှိခဲ့ဖြစ်အောင်လုပ်ခဲ့ကြတယ်ပေါ့နော်။အဲ့ဒါတွေကဘာလဲဆိုတော့တကယ်စာရေးခဲ့တဲ့ပုံကိုယ်ကြီးပေါ့နော်။ဒုတိယအမင်းရှိခဲ့အချက်ကစာရေးဆရာကြီးတွေကိုကတော့ရတဲ့ပီတိပါပဲ။ဘယ်လိုဘယ်လောက်စိတ်အားတရတယ်ဆိုတာပေါ့။
ချီလူတာပဲ။ဘာလို့လဲဆရာကြီးတွေနဲ့ဟို laboratory တွေ့ရတယ်။နောက်ပြီးအရင်တော့စာမျက်နှာပေါ်မှာတင်ကျွန်တော်တို့ကလေ့လာပြီးတော့တွေ့နေရတဲ့ပုံကိုကြီးတွေဖြစ်တယ်။အဲ့တော့ဒီဆရာကြီးတွေကိုတကယ်လက်တွေ့တွေ့ရတဲ့အခါကျတော့ကျွန်တော်တို့ကပူးပြီးတော့ကိုကြည်နူးတယ်ဝင်းလာတာပဲအားလည်းရှိတယ်နောက်ပြီးတော့ကျွန်တော်တို့တွေငငယ်ရွယ်လေ
တတိယအမင်းရှိတဲ့အချက်ကဆရာကြီးတွေရဲ့ကျေးဇူးပ
ါဥပမာဆိုတော့ကျွန်တော်တို့မန္တလေးမှာဆိုရင်လေဒီဆရာကြီးရွှေဦးတောင်းတို့နောက်ပြီးတော့ဆရာကြီးမြမျိုးတို့တော့မိသားအကျော်တို့ဆရာကြီးသခိုင်းဥပိုသိန်းတို့ကျွန်တော်တို့ကဘာလေတလေးတစားနဲ့ဒီဆရာကြီးတွေကိုသွားသွားပြီးတော့ပြင်ရတာပါသာဆိုတော့နေလုံတော့မယ်ဆိုရင်လေတကယ်ပုပ်ကိုကြီးတွေကိုပဲကျွန်တော်တို့ကကြော့ခဲ့တာပါကျွန်တော်တို့ငင်နေကြရတော့ကျွန်တော်တို့ဟိုစာပေတက်ကလေးနည်းနည်းရတဲ့အတိပေါ့နော်ဒီဆရာကြီးတွေရဲ့ကျေးဇူးကြောင့်ဒီစာပေလောကထဲမှာကျွန်တော်တို့ဝင်ဆန့်လို့ရလာတယ်လို့ယူဆပြီးတော့ပေါ့အဲ့ဒီကျေးဇူးတရားတွေကိုထောက်ထားပြီးတော့မှတကယ်ကြီးညိုလို့တကယ်စာရေးခဲ့တဲ့ညမစာပေသမိုင်းမှာဖြတ်ဖြတ်လို့မရနိုင်တဲ့စာရေးဆရာကြီးတွေမို့လို့ကျွန်တော်တို့ကကလေးတစားနဲ့ကြီးညိုသွားနောက်ကတော့ခဲ့တာဖြစ်တယ်။အဲ့ဒီဒါကလည်းအစင်အလားကိုဖြစ်နေတာ
။စတုထအနေနဲ့ဆရာကြီးကစာရေးဆရာကြီးရဲ့ကျွမ်းကျင်မှုကိုဦးစားပေးအမိန့်ရှိပါတယ်။သတင်းစာပညာရောစာရေးမှုအတက်ရောနှစ်ဖက်လုံးမှာကျွမ်းကျင်တဲ့စာရေးဆရာကြီးကိုခွဲခွဲခြားခြားသတ်မှတ်ဖို့ခက်တဲ့အကြောင်းအခုလို့ဆိုပါတယ်
။ဒီစာရေးဆရာသတင်းစာဆရာဆိုတာခွဲခြားလို့မရနိုင်ဘူးဘယ်သူကတော့စာရေးဆရာဘယ်သူကတော့သတင်းစာဆရာပဲလို့ဥမာလူလူဥလားစာရေးဆရာလို့ပြောမလားသတင်းစာဆရာလို့နှစ်ပတ်နှစ်ခုသလုံးလောက်ကြာလာဒါကဒီခေတ်မှာတော့မဟုတ်ဘူးအဲ့ဒါလေလူငယ်တွေသိသိကြမှာလေနော်ဥမာဆရာကြီးပိန်မိုးနေတော့ဆရာကြီးမဟာဆွေလို့နောက်ပြီးတော့သူတို့ရဲ့နည်းနည်းငယ်တဲ့ဆရာသဝနာတို့အားလုံးကြီးလိုက်လို့ရှိရင်မြမစာနယ်ဇင်းလောကမှာကိုပဲဥမာသတင်းစာမှာလောက်တာလေဒီပုံကိုယ်တွေပဲစာရေးဆရာတွေပဲနော်သတင်းစာဆရာအသင်းဖွဲ့တော်လေဒီလိုပုံကိုယ်တွေပဲနော်စာရေးဆရာအသင်းဖွဲ့တော်လေဒီလိုပုံကိုယ်တွေပဲဒီတကယ်ကိုနှစ်ဖက် implant နှစ်မျိုးနှစ်စာကျွမ်းကျင်တဲ့စာနယ်ဇင်းလောကမှာရောဟိုစာပေလောကမှာရောနော်အဲ့လိုကျွမ်းကျင်တဲ့ပုံကိုယ်တွေကိုကျွန်တော်တို့တွေကအစဉ်အလာအတိုင်းပဲတလေးတစားနဲ့ကျွန်တော်တို့ကြော့ခဲ့ကြ
နောက်ဆုံးမှာတော့ဆရာကြီးရွှေဦးရောင်ဟောပြောတဲ့အခါလိုက်ကြီးရေးမှတ်ဖြစ်ခဲ့ပုံကိုဟောဒီလူအမိန့်ရှိပြန်ပါတယ်
။ဆရာကြီးရွှေဦးရောင်ကနေပြီးတော့เนาะဟိုသူ့အကြောင်းလေးကိုဒီစာဆိုတော်နေ့မှာပြောတဲ့အခါဆိုလို့ရှိရင်လေကျွန်တော်တို့ကိုယ်တိုင်နောက်ကနေပြီးတော့လိုက်ပြီးတော့ရေးကြတာဥပမာဆရာကြီးရွှေဦးရောင်ရဲ့ဟိုစကားဆိုလို့ရှိရင်ဩဝါဒဆိုရင်ကျွန်တော်နဲ့သူ့တသက်တာမှတ်တမ်းရေးရတဲ့အကြောင်းလေးကိုကျွန်တော်နဲ့တက္ကသိုလ်မောင်စိုးရွန်နဲ့နှစ်ယောက်နော်နောက်ပါနေလိုက်ရေးကြပြီးတော့အဲ့ဒါကိုပဲကျွန်တော်တို့ကသိပျော်တာဘာလို့တကယ်ဆရာကြီးတွေကိုတကယ်စံကြီးကဆရာကြီးကြီးတောင်းဆိုလဲကြည့်လေဗမာပြည်ဝိတုတို့လောကကိုပထမဆုံးဖန်တီးတဲ့ပုဂ္ဂိုလ်အဲ့လိုပြောလို့ရတာသုံးတော့မောင်စံကြားလို့ပါအဲ့ဒါလေးတွေကနေဗမာပြည်ဝိတု 读出来不咋的，别拉过我这个，下雨的呀，没必要嘛，爷爷我住的呀，啥的，第一下雨的呀，我就说老家我判离的不过离了，别的，我就是判离的不过离了，别的，俺老不过离我可着呀了。就那路进入大伯阿龙来阿里路里地路看有这么样呢可多这些嘛
家家的带妈的是阿弟个是一类一进屋进见这批白头白娃白欧萨照言路这空着把他嘛马哈娃乌都如果来呢雷萨进牛子亚高呢萨耶是阿弟瑞这个萨耶的萨耶是阿弟瑞古为可多给的照阿里路可多给阿路进入完了给阿里的照没等等里阿没许把的萨耶是阿弟路不做带头过嘛不做滚亚乌古人嘞，当他米巴嘞，这茶这茶多，六月六月面嘞，也是真米巴嘞，三百年里，六秒点嘛子。